အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့မွန်ပြည်နယ်ခီးစဉ်အတွင်းဒေသခံတိုင်းရင်းသားပြည်သူအတော်များများကြိုဆိုပြီးလူထုသွေးဆုံပွဲတွေမှာလည်းတက်ရောက်ကြတာမို့ဒီခီးစဉ်ဟာ2015ရွေးကောက်ပွဲအကြိုဒေါအောင်ဆန်းစုကြည်ရဲ့အောင်မြင်တဲ့စီယုံရေးခီးစဉ်လို့မြင်ကြပါရတယ်။ဒါပေမဲ့လည်းလာမယ့်2015ရွေးကောက်ပွဲမှာ NLD နဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေအကြားကြီးမားတဲ့ထိတ်တိတ်တွေးမှုတွေဖြစ်လာမလားစိုးရိမ်မှုတွေလည်းရှိနေပါရတယ်။ဒါနဲ့ပတ်သက်လို့မြန်မာအရေးလေးလာသူဒေါက်တာရမျိုးသိန်းကိုကိုသားညွန်ကဆက်သွယ်မေးမြန်းချပါရရှင်။
ဟုတ်ကဲ့ဒေါက်တာရေမျိုးသိန်းခင်ဗျာအခုဒေါအောင်ဆန်းစုကြည်ရဲ့ဒီနှစ်အတွက်မှာပြောရမယ်ဆိုရင်တိုင်းသားဒေသကိုထွက်တဲ့ပထမဆုံးခီးစဉ်ပေါ့နော်ဒီမွန်ပြည်နယ်ခီးစဉ်ကဒီပေါ်မှာကိုရေမျိုးသိန်းဘယ်လိုမြင်လဲခင်ဗျာထူးခြားခြားပေါ့အောင်မြင်မှုရှိတယ်လို့မြင်လားထူးခြားခြားဘာများသတိထားမိလဲ
မတ်တနောပေါ့လေမွန်ပြည်နယ်ခီးစဉ်ကဒေါအောင်ဆန်းစုကြည်အနေနဲ့အောင်မြင်တဲ့ခီးစဉ်တစ်ခုလို့ပြောလို့ရပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်ရဲ့ဟိုအောင်မြင်တဲ့ခီးစဉ်တစ်ခုလို့တော့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့
ဒါပေမဲ့အဲ့နေရာမှာကျွန်တော်ကမင်းလေးဆိုရင်လည်းအပိုင်းကပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားပါတီတွေကြားမှာနော်သူနိုင်ကိုနိုင်အခင်းချင်းတစ်ခုကိုစနစ်ကြချမှတ်ပြီးတော့2015ရွေးကောက်ပွဲကိုကျော်ဖြတ်နိုင်မှသာဒီမိုကရေစီအင်အားစုတွေအတွက်အခြေအနေကောင်းမယ်လို့ညွှန်လင်းတယ
်ဟုတ်ကဲ့အဲ့ဒီချက်ကိုပဲကျွန်တော်မေးချင်တာပါအခုဒီမွန်ပြည်နယ်ခီးစဉ်ထွက်တဲ့ခါမှာဥမာမွန်ပါတီတွေမွန်တိုင်းသားပါတီတွေရှိပါတယ်နိုင်ငံရေးပါတီတွေဒီပါတီနဲ့အပြိုင်ဆိုင်သဘောမျိုးလည်းဖြစ်လာနိုင်တော့ဒီပေါ်မှာတိုင်းသားပါတီတွေရဲ့စိုးရိမ်ချက်ကိုရောကိုရမျိုးသိမ်းဘယ်လိုများတိခောက်မိလဲ
ဒီမွန်ပြည်နယ်ခီးစဉ်ကဒီ2015ရွေးကောက်ပွဲအတော်လေးနီးကပ်နေတဲ့အချိန်မှာတွားတာဖြစ်တဲ့ခါအခါကြတော့မွန်တိုင်းသားပါတီတွေကလည်းဒီပေါ်မှာနိုင်ငံရေးညစိုးရိမ်မှုရှိနိုင်တယ်လို့ကျွန်တော်ကမြင်တယ်။အဲ့တော့ဒေါ်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေ။အဲတိုင်းသားပါတီတွေဒေသခံတိုင်းသားလူမျိုးစုပါတီတွေနဲ့စနစ်တကျညှိနှိုင်းပြီးတော့ရွေးကောက်ပွဲကိုဝင်သင့်တယ်လို့မြင်တယ်။တိုင်းသားပါတီတွေနဲ့လက်တွဲပြီးတော့ရွေးကောက်ပွဲကိုဝင်မှသာလျှင်အဲဒေါ်ဆန်းစုကြည်ပြောတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအပြည်အောင်စုပါတီဆိုတဲ့အတုံးလုံးနဲ့ကိုက်ညီတယ်လို့ကျွန်တော်ကတော့ယူဆပါတယ်ဗျ
ဟုတ်ကဲ့ခင်ဗျာအဲ့ဒီသူ့ရဲ့မိကွန်းတရားမှာပဲဒီပြောင်စုပါတီဆိုပြီးတော့တုံးလုံးထားတဲ့ဟာတွေ့ရပါတယ်ခင်ဗျာဒီအပေါ်မှာကောပြောင်စုပါတီဖြစ်ပါတယ်ဆိုတဲ့ယူဆပေါ်မှာကိုကိုရမျိုးသိပ်ဘယ်လိုမြင်ပါလဲ
အဲဒေါ်ဆန်းစုကြည်ကပြောင်စုပါတီလို့ပြောနေတယ်လို့တိုင်းမလူမျိုးစုဒီဘက်ကတော့လက်ရှိမျိုးရတ်မျိုးစုအဖွဲ့ချုပ်ဟာပါတီအစင်တန်းကိုမရောက်သေးဘူးလို့မြင်နေတယ်လို့ကျွန်တော်ကမြင်ပါတယ်ခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပြည်ထောင်စုပါတီဆက်ဆက်ဖြစ်ဖို့ဆိုရင်ကျွန်တော်မြင်ကတော့တိုင်းသားဒေသတွေမှာရှိတဲ့လူမျိုးစုအခြေပြုတိုင်းသားပါတီတွေနဲ့ကျင့်ကြံတဲ့မဟာမိတ်ကွန်ရက်တစ်ခုကိုတည်ဆောက်နိုင်တယ်ဆိုရင်ဒေါ်ဆန်းစုကြည်ပြောတဲ့ပြည်ထောင်စုပါတီတိုင်းသားလူမျိုးစုအားလုံးကိုကိုစားပြုတဲ့ပါတီဖြစ်လာမယ်လို့ယူဆပါတယ်အဲ့ဒီလိုပြင်ဆင်မှုဆောင်ရွက်မှုတွေမရှိဘဲနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပြည်ထောင်စုပါတီပဲလို့ပြောမယ်ဆိုရင်တော့ဒါဟာတိုင်းသားပါတီဒီဘက်ကလည်းလက်ခံနိုင်မယ်လို့မထင်ပါဘူ
းဟုတ်ကဲ့ဒါပေမဲ့ကျွန်တော်တို့လေ့လာမိသလောက်လေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့ခေါင်းဆောင်ပိုင်းတွေပြောအရဆိုလို့ရှိရင်သူတို့အနေနဲ့နေရာတိုင်းမှာဝင်ပြိုင်မယ်နေရာအလုံးနဲ့ရောက်ဖို့ကြိုးစားမယ်ဒါပေမဲ့တိုင်းသားပါတီနဲ့မဟာမိတ်ပြုမဲ့ရွေးကောက်ပွဲအတွက်ပေါ့နော်မဟာမိတ်ပြုမဲ့လက္ခဏာတော့မတွေ့ရသေးဘူးဗျအချိန်ကြီးက
အဲ့ဒီလို2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားပါတီတွေကြားအကျင့်ငယ်ဟလာဟိုရှင်းပြန်ကြတယ်ဆိုလို့ရှိရင်2015လွန်နိုင်ငံရေးမှာလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားပါတီတွေကြားမှာတော့နိုင်ငံရေးရအကျင့်ခဲတွေဖြစ်လာနိုင်တဲ့အနေအထားမျိုးတွေရှိနေတာကိုတွေ့ရပါတယ်ကျွန်တော်အမြင်အားဖြင့်တော့နိုင်ငံရေးရပြည်သူလူထုကိုမျက်နှာမူတဲ့အကျိုးပြုမှုဖြစ်မလာနိုင်ဘူးလို့ကျွန်တော်ကမြင်ပါတယ်နောက်တော့တစ်ခါတည်းပြန်ကြည့်ရင်လည်းလူမရင်းရာပြီးကလေးကရှိလာတဲ့ကျွန်တော်တို့တိုင်းသားတွေနဲ့ဂျားမှာနော်ဟိုယုံကြည်မှုနားလည်မှုပြည့်ဝမှုတွေကိုပြန်ပြီးတော့တည်ဆောက်တဲ့အပိုင်းမှာလည်းပဲအားနည်းချက်တွေဖြစ်လာနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်ဗျ။
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာဒေါ်ဆန်းစုကြည်အခုမူပြည်နယ်ခီးစဉ်တွေမှာတိုင်းသားပြည်သူတွေတော်များများထွက်လာကြတယ်။သူစီယုံရင်ခီးစဉ်မှာထွက်ပြီးတော့သူမိကုံးပြောတာလာနာထောင်ကြတယ်လူတော်များတွေ့ရပါတယ်ခင်ဗျာ။အဲ့တော့တကယ်တမ်းပဲဒီထွက်လာတဲ့လူတွေကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမာခံတွေထောက်ခံတဲ့အင်အားစုတွေလို့ပြောနိုင်လား
ထွက်လာတဲ့လူအားလုံးဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမာခံတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံတဲ့လူတွေလို့အဲယတိပြပြောဖို့တော့ခက်ပါလေဗျဒါပေမဲ့အဲနိုင်ငံတော်အားလုံးမှာတော့ဒေါ်အောင်ဆန်းစုကြည်ကိုနော်ဗိုလ်ချုပ်အောင်ဆန်း လွတ်လပ်ရေးပြည်သူ့ကောင်စီဘိုးချုပ်အောင်ဆန်းရဲ့တမိအဖြစ်အနေနဲ့အဲထောက်ခံမှုကတော့မြန်မာနေစေပဲဆိုတာငင်းလို့မရပါဘူးဗျ။